နှစ်ရှိထောင်နဲ့ကြာခံနေရတဲ့နိုင်ငံရေးအချင်းတူတူဦးမန္တလေးတိုင်းအိုးဘိုအချင်းထောင်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကတိတ်ဆုံးသွားခဲ့ပါတယ်။အချင်းထောင်တွင်မှာလုံလောက်တဲ့ဆေးကုသခွင့်နောက်ကျမှရေးဆောက်ရှောက်ခွင့်တွေမရတဲ့အတွက်တိတ်ဆုံးရတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကပြောဆိုပါတယ်။လုံလောက်တဲ့ကျမ်းမာရေးဆောက်ရှောက်မှုမရလို့ဒီနှစ်ထဲမှာပဲတိတ်ဆုံးရတဲ့၅ယောက်မြောက်နိုင်ငံရေးအချင်းသားလည်းဖြစ်တယ်ဆိုပြီးတော့လည်းသူတို့ကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းပြည်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
ဖေဖော်ဝါရီ10ရက်နေ့ကအိုးဘိုအကျဉ်းထောင်မှာတည်ဆုံသွားတဲ့နိုင်ငံရေးအကျဉ်းသူဟာမန္တလေးတိုင်းအိုးဘိုအကျဉ်းထောင်မှာပုံမှန်52ကာကြီး50ညရုံနဲ့ထောင်ဒဏ်22နှစ်ကြာခံနေရတဲ့အသက်65နှစ်အရွယ်နိုင်ငံရေးအကျဉ်းသူဒေါ်စန်းဤဖြစ်ပါတယ်။ထောင်မကြခင်ကတည်းကသွေးတိုးစည်းကြိုနှလုံးအသေးရောဂါတွေခံစားနေရပေမဲ့အကျဉ်းထောင်ထဲမှာရောဂါပိုဆိုးလာခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်။
တခါတခါမှာအကျဉ်းထောင်ထဲမှာရှိတဲ့နိုင်ငံရေးကျင်းသားကျင်းသူတွေဟာအပြင်မှာကိုသွားကူတာရမယ်ဆိုရင်ကုန်ကြစည်းအားလုံးကိုအကျဉ်းသားဘက်ကကြားခံရတာဖြစ်တယ်ပေါ့နော်အခက်ခဲတဲ့ဒီနိုင်ငံရေးကျင်းသားအနေနဲ့ဆိုရင်လည်းပြင်မှာကိုစေဝါကူတာဖို့မစူးစမ်းကြတော့ပဲနဲ့ထောင်ထဲမှာနေမယ်ဒါရှိတဲ့စေဝါနဲ့ပဲကျန်းကျန်းခံရတည်နိုင်မှုစူးစမ်းကြတာမျိုးပေါ့နော်အဲ့ဒီဒေါ်ဆန်းကြီးကလည်းဒီလိုမျိုးပဲထောင်ထဲမှာသူ့ရဲ့ယောဂါကိုကြားတလောင်းနဲ့ပဲစူးစမ်းမယ်ဆိုပြီးမှဒါထောင်ထဲမှာပဲစေဝါကူတာမှုခံယူရင်းနဲ့ပဲဆုံးသွားတာဖြစ်ပါတယ်
ဒေါ်ဆန်းကြီးကို2022ခုနှစ် AB 22ရက်နေ့မှာချမ်းမြသာစီမြို့နယ်မှာရှိတဲ့နေအိမ်မှာဖမ်းဆီးခဲ့တာပါချမ်းမြသာစီမြို့နယ်အမှတ်30ရဲစခန်းကိုဘုံဖောက်ခွဲတိုက်ခတ်ရမှာပါဝင်ခဲ့တယ်လို့တန်တရားရှိတဲ့လူငယ်3ဦးကိုဖွက်ထားပေးခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပါတယ်ပုံမှန်52ကာကြီး50ညရုံနဲ့တရားစွဲတင်ခံရကဖမ်းခံရပြီးတစ်နှစ်နီးပါးအကြာမှာထောင်ဒဏ်22နှစ်ချမှတ်ခဲ့ပါတယ်ဖန်စီထိန်သိမ်းခံရစဉ်တော်တွင်လုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရခဲ့လို့တည်ဆုံးခဲ့ရတဲ့ပြင်စမမြောက်နိုင်ငံရေးအကျဉ်းသားတူဦးလည်းဖြစ်တယ်လို့ဦးတိုက်ထွန်းဦးကပြောပါတယ်။လက်ရှိမှာတော့အကျဉ်းထောင်တွေထဲမှာအမျိုးသမီးအကျဉ်းသားတွေဟာတန်ရှင်းမှုအားနည်းတာတောက်သုံးရည်ချိုးရည်လုံလောက်မှုမရှိလို့ရေပြာယောဂအမျိုးသမီးယောဂတွေကိုဆူဆူဝါဝါခံစားနေရတယ်လို့နိုင်ငံရေးအမျိုးသမီးတွေကိုအကူအညီပေးနေတဲ့နိုင်ငံရေးအကျဉ်းသူများအဖွဲ့ WOPP ကတာဝန်ခံမဇူးဇူးက VOA ကိုပြောပါတယ
်လက်ရှိပေါ့เนาะအချင်းဆောင်ကြီးတွေမှာဒီအမျိုးသမီးတွေကအရေပြားယောဂါမျိုးအရေကားယောဂါမျိုးပြီးအမျိုးသမီးဒီတအိမ်ပေါ့เนาะတအိမ်မှာဒီတအိမ်ပိုင်းဆိုင်ရာအားနည်းတာမျိုးတွေပြီးရင်ယာတီသွေးပုံမှန်လဲပတ်မှုဟိုပုံမှန်မလာတာမျိုးတွေပေါ့เนาะပြီးတဲ့ခါကျရင်ဒီTV လိုယောဂါမျိုးတွေအဲဒီနာတာရှိတဲ့ယောဂါဥမာနှလုံးယောဂါလိုမျိုးအမျိုးသမီးတွေဆိုလို့ရှိရင်လဲဆေးဝါးလုံလောက်မှုမရှိတာမျိုးတွေပေါ့เนาะအရေးပေါ်အမာဂျင်စီဖြစ်ပြီဆိုလို့ရှိရင်လဲကျမတို့အနေနဲ့ကဒါဟိုထောင်ဆေးရုံတက်ဖို့တော်တော်ခဲရခဲစင်နေတောင်းဆိုရတဲ့အနေအထားကြီးလက်ရှိမှာနိုင်ငံရေးကျင်းသူတွေကကြုံတွေ့နေရတာပေါ့เนา
ะနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုဖေဖော်ဝါရီ10ရက်နေ့ကနေ2025ဖေဖော်ဝါရီ20ရက်နေ့အထိနှွေဦးတော်လိုင်းကာလအတွင်းစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်တည်ဆုံခဲ့ရတဲ့ပြည်သူစုစုပေါင်း 6,400 နီးပါးရှိနေပြီလို့သတင်းထုတ်ပြန်ထားပါတယ်။နောက်ပြီးအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ 2,900 နီးပါးကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့ပြီးအဲ့ဒီထဲမှာ 1,000 ကျော်ကိုထောင်ဒဏ်တွေချမှတ်ထားတယ်လို့သတင်းထုတ်ပြန်ထားတာပါ။စစ်ကောင်စီကတော့ဒီကိန်းဂဏန်းတွေဟာ AAPP ရဲ့ချဲ့ကားထားတဲ့ကိန်းဂဏန်းတွေဖြစ်တယ်လို့တုံ့ပြန်ပြောဆိုလို့ရှိပါတယ်ခင်ဗျာ။